Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American တာယာ2019ခုနှစ်ဇွန်လ22ရက်ဗုဒ္ဓနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းတိုမီတာ16 19နဲ့ 25 တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျွန်မခွန်ယူပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်ဦးပါဒီနေ့နိုင်ငံဆိုင်ရာသတင်းတွေမှာတော့ American Outlook ကိုစနေရအတွက်ဂျော်ဂျီယာပြည်နယ်မှာအင်္ဂါနေ့ကကြားပြတ်ရွေးကောက်ပွဲကျင်းပမှာ Republican Party ကအနိုင်ရသွားပါတယ်။ Russia ပြည်မှာကြီး Elizabeth ဟာဝန်ကြီးချုပ် Theresa May အစိုးရရဲ့ဥပဒေပြည်ရေးညီမချက်တွေပါဝင်တဲ့မင်ငုံးတရက်နဲ့ဒီကနေ့ပဲ Parliament ကိုဖွင့်လှစ်ပေးလိုက်ပါတယ်။ဒီလိုထိတ်တဲအောင်နိုင်ငံတကာသတင်းတွေကိုမခင်ဖြူထွေးနေတူကြီးညာပေးသွားမှာပါ။
အခုညနေပိုင်းနာဆင်ကြရမယ့်သတင်းဆောင်မတွေထဲမှာတော့နိုင်ငံပေါင်း28နိုင်ငံပါဝင်တဲ့အရှိတောင်အာရှအာဆီယံဒေတာရင်းဖိုရမ်မှာဒေတာရင်းပြည်ပခါတွေကိုကြိုတင်ကာကွယ်နိုင်ရေးဦးစားပေးဆွေးနွေးခဲ့ကြပါတယ်
။ညနေတခုချင်းစီမှာရှိတဲ့ဒီပြည်ပခါအခြေအနေတွေပေါ့နော် TMS Township Peace Conflict Monitoring System ဆိုပြီးကျွန်တော်တို့ပါတီဆောက်လိုက်ရရှိတယ်။
ဆွေးနွေးပွဲမှာဦးဆောင်ဆွေးနွေးခဲ့သူဦးမင်းစောဦးရဲ့ပြောပြချက်နဲ့တူနာဆင်ရဖို့ရှိပါတယ်။တရုတ်နိုင်ငံရဲ့ခေတ်သစ်ပိုလန်မှာစီမံကိန်းပေါ် NLD အစိုးရကသတိထားပြီးတော့စဉ်းစားနေတဲ့အကြောင်းအမေရိကန်မြန်မာဆက်ဆံရေးကျွမ်းကျင်သူတူကပြောပါတယ်။နိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်မှာတော့အမေရိကန်ကကောလိပ်ကျောင်းသားတယောက်မြောက်ကိုရီးယားမှာ18လဖမ်းဆီးခံခဲ့ရပြီးတဲ့နောက်နေအိမ်ကိုပြန်ရောက်လာပြီးနှစ်ရက်အကြာမှာကွယ်လွန်သွားပါတယ်။ဒီလိုသတင်းလွှာတွေမတိုင်ခင်အခုရန်စုံတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မခင်ဖြူထွေးတို့ကကြေညာပေးကြပါမယ်ရှင်။
အမေရိကန်အောက်လွတ်တော်ကိုယ်စားလှယ်နေရာအတွက်တောင်ပိုင်းဂျော်ဂျီယာပြည်နယ်မှာအင်ကန်နေကကြားပြတ်ရွေးကောက်ပွဲကျင်းပရမှာ Republican Party ကကရဲဟန်ဒါအနိုင်ရသွားပါတယ်။ Republican အများစုနဲ့ထိန်းချုပ်ထားတဲ့အောက်လွတ်တော်နေရာအတွက်အကြိမ်နဲ့ရှင်ပြိုင်ခဲ့တဲ့ရွေးကောက်ပွဲမှာ Democrat ကိုယ်စားလှယ် John Ossoff အရင်နေခဲ့တာပါ။ပါတီနှစ်ခုစလုံးကအထက်အာယုံဆက်ရှင်ပြိုင်ခဲ့တဲ့ရွေးကောက်ပွဲမှာမဲဆွယ်စည်းရုံးရေးအတွက်ဒေါ်လာတန်း50ထိသုံးစွဲခဲ့တာကြောင့် American Congress တို့ရွေးကောက်ပွဲတမိုင်းမှာအကုန်အကျအများဆုံးဖြစ်မှတ်တမ်းတင်ခဲ့ပါတယ်။Republican ကိုယ်စားလှယ်ဟန်ဒါကမဲအလုံးရဲ့53ရာခိုင်နှုန်းရခဲ့ပြီးပြန်ဖက် Democrat ကိုယ်စားလှယ် Ossoff ကတော့58ရာခိုင်နှုန်းရခဲ့တာပါ။ပြီးခဲ့တဲ့နိုဝင်ဘာရွေးကောက်ပွဲမှာ Republican ကိုယ်စားလှယ် Tom Price က23ရာခိုင်နှုန်းမဲတာစီနဲ့အနိုင်ရခဲ့ပေမဲ့ဒီဒီချိန်မှာတော့ပုတ်ကာတီကသာအနိုင်ရခဲ့တာလည်းဖြစ်ပါတယ်။ Georgia ပြည်နယ်အောက်လွတ်တော်ကိုယ်စားလှယ် Price ကိုသမ္မတ Donald Trump ကကျမရင်းနဲ့လူသားအရေးမြင့်ဝန်ကြီးဌာနဝန်ကြီးဖြစ်ရွေးချယ်ခန့်အပ်လိုက်ပြီးနောက်မှာလက်လက်သွားတဲ့နေရာတွေရွေးကောက်ပွဲကျင်းပတာဖြစ်ပါတယ်။ကိုမဲဆန္ဒနယ်မြေမှာပဲနိုဝင်ဘာသမ္မတရွေးကောက်ပွဲမှာသမ္မတလောင်းအဖြစ်ရှင်ပြန်ခဲ့တဲ့ထရမ့်ဟာပြန်ဖက်ဒီမိုကရက်တစ်ပါတီသမ္မတလောင်းဟီလာရီကလင်တန်ကိုတစ်ရာခိုင်နှုန်းအသာနဲ့ပုတ်ကာတီကသာအနိုင်ရခဲ့တာပါ။အလို့တော်ကိုစနေရအတွက်ရွေးကောက်ပွဲမှာကျင်းပမည်ရပိုင်းလိုမှာပဲသမ္မတထရမ့်ကတော့ဒီမိုကရက်ကိုစနေအော့ဆော့ကို Twitter လူမှုကွန်ရက်ကနေဝေဖန်ခဲ့ပြီး Republican ကိုစနေဟန်ဒဲကိုထောက်ခံကြဖို့တိုက်တွန်းခဲ့ပါတယ်။မနေ့တုန်းကတောင်ကယ်ရိုလိုင်းနားပြည်နယ်မှာကျင်းပခဲ့တဲ့ကြားပြတ်ရွေးကောက်ပွဲမှာလည်း Republican ကိုစနေ Ralph Norman အနိုင်ရရှိခဲ့ပါတယ်။
ဗြိတိန်ပြည်မကြီးအဲလီဇဘက်ဟာဝန်ကြီးချုပ်ထရီဆာမေးအစိုးရရဲ့ဥပဒေပြည်ရေးမှန်းချက်တွေပါဝင်တဲ့မိန့်ခွန်းတစ်ရက်နဲ့ဒီကနေ့မှပဲပါလီမန်ကိုအစဉ်အလာအတိုင်းဖွင့်လှစ်ပေးလိုက်ပါတယ်။ဗြိတိန်အစိုးရရဲ့အစီအစဉ်တွေထဲမှာတော့ပြီးခဲ့တဲ့နှစ်ထဲလူမှုဆန္ဒခံယူပွဲတစ်ရက်နဲ့ဆုံးဖြတ်ခဲ့ပြီးအခုခါဥရောပသမဂ္ဂ EU တာဝန်ရှိသူတွေနဲ့ဆက်ဆက်ညှိနှိုင်းနေတဲ့ EU ဖွဲ့ဝင်ဖြစ်ကနေဗြိတိန်နိုင်ငံနှုတ်ထွက်ရေးလုပ်ငန်းကိစ္စရပ်တွေလည်းပါဝင်ပါတယ်။ပြည်မကြီးရဲ့မိန့်ခွန်းထဲမှာပါဝင်တဲ့ကိစ္စတွေကိုတော့လွှတ်တော်မှာရှေ့သတင်းပတ်ထဲမှာခွဲဆုံးဖြတ်ကြမှာပါ။ဗြိတိန်အနေနဲ့ဆွေးနွေးညှိနှိုင်းရမှာအကောင်းဆုံးဆီစဉ်နိုင်ဖို့ EU အဖွဲ့ဝင်မဟုတ်တော့တဲ့အနာဂတ်ဗြိတိန်နိုင်ငံအတွက်ပြည်တွင်းမှာလည်းအတက်နိုင်ဆုံးဘုံသဘောတူညီချက်တွေရနိုင်အောင်ကြိုးပမ်းဖို့လဲဘီယမကြီးကမင်းကုန်းထဲမှာထည့်သွင်းပြောကြားပါရယ် EU ကနေခွဲထွက်မဲ့ဗြိတိန်အနေနဲ့လူဝင်မှုကြီးကြပ်ရေးနိုင်ငံတကာတိုင်ဝမ်ကနေပိတ်ဆို့တန်းခတ်မှုနောက်နျူကလ িয়ার လုံခြုံရေးလေယာစိုက်ပျိုးရေးအစရှိတဲ့တီးခြားလွတ်လပ်တဲ့မူဝါဒတွေအများပြားချမှတ်ရမှာဖြစ်တဲ့အကြောင်းလဲပြောဆိုခဲ့တာပါအစိုးရအနေနဲ့စီးပွားရေးအားကောင်းအောင်လုပ်ပြီးတော့အလုပ်ကိုင်တွေဖန်တီးဖို့နဲ့အခွင့်အရေးတွုံးမြင့်ကောက်ခံပြီးအမျိုးသားကျန်းမာရေးနဲ့ပညာရေးကဏ္ဍတွေမှာတွုံးမြင့်သုံးဆွဲဖို့ရည်ရထားတဲ့အကြောင်းလည်းပြောဆိုသွားပါတယ်။နေတူမဟာမိတ်အဖွဲ့ရဲ့သတ်မှတ်ချက်နဲ့အညီစစ်ဖက်မှာပုံမှန်ရင်းနှီးမြုပ်နှံဖို့နဲ့တိုင်းပြည်အသရေထုတ်လုပ်မှု200ကိုင်နှုန်းကိုကာကွယ်ရေးအထွတ်သုံးဆွဲမှာဖြစ်တယ်လို့ရာသီဥတုဆိုင်ရာပါရီသဘောတူညီချက်ကိုအကောင့်ထည့်ဖော်မဲ့လုပ်ငန်းတွေကိုအားပေးသွားမယ်လို့လည်းပြောဆိုခဲ့တာပါ။EU ဖွဲ့ဝင်ဖြစ်ကနေထွန့်မဲ့ဗြိတိန်ဆိုရရည်ရချက်တွေယက်တီချက်တွေခိုင်မာလာအောင်ရည်ရပြီးတော့ဝန်ကြီးချုပ်ထရီဆာမေကအချိန်ဆကျင်းပဖို့တိုက်တွန်းခဲ့ပြီးတဲ့နောက်ဒီလဆန်းမှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာတော့ဝန်ကြီးချုပ်ရဲ့ပါတီကလွှတ်တော်မှာအများစုနေရာကိုလက်လွတ်ဆုံးရှုံးခဲ့ရပါတယ်။ဒီရွေးကောက်ပွဲရလဒ်ကြောင့်ဆိုရဖွဲ့နိုင်မှုဝန်ကြီးချုပ်ကမဟာမိတ်တွေရှာခဲ့ရတာဖြစ်ပါတယ်ရှင်။
စီးရနိုင်ငံထဲမှာအမေရိကန်ဂျက်တက်လေယာဉ်ဒဇင်းကအင်္ဂါနေ့အစောပိုင်းမှာပစ်ချခဲ့တဲ့အီရန်နိုင်ငံလို့မောင်းသူမဲ့ဒရုန်းယာဉ်ဒဇင်းဟာအီရန်နိုင်ငံရဲ့တွန်လှန်ရေးပြည်ဆောင်တပ်ကအသုံးပြုတဲ့ယာဉ်ဒဇင်းဟုတ်မဟုတ်အတည်ပြုနိုင်မှုနီးစပ်နေပြီလို့အမေရိကန်စိုးရတောင်းရှိသူတွေက VOA ကိုပြောပါရယ် ပြစ်ချခဲ့တဲ့ဒရုန်းယာဉ်ကိုစီးရီးယားမှာရှိတဲ့ AN Tonlan ပြည်ဆောင်တပ်ရဲ့မြေပြင်ထိ ंछ ုပ်စခန်းကထိ ंछ ုပ်မောင်းနှင်ခဲ့တာဖြစ်တဲ့အကြောင်းအမည်မဖော်လိုသူအမေရိကန်သတင်းရင်းမြစ်တွေက VOE ကိုပြောဆိုခဲ့ကြတာပါ။အီရန်ရဲ့မြေပြင်ထိ ंछ ုပ်စခန်းဟာဟာမာမြို့အနီးမှာရှိတယ်လို့လည်းအမေရိကန်တာဝန်ရှိသူတယောက်ကပြောပါတယ်။အမေရိကန်ပင်တဂွန်စစ်ဌာနချုပ်ပြောခွင့်ရသူရေတပ်ဖွဲ့ကြီး Jeff Davis ကတော့ IS Islam စစ်သွေးကြွတွေကိုတိုက်ခိုက်နေတဲ့ဒေသခံတပ်ဖွဲ့တွေကိုအမေရိကန်ကလက်ကျင့်တင်ကြားပေးနေတဲ့ Al-Taf မြို့နီးညမောက်တပ်ဖွဲ့တွေရဲ့စကန်တခုအနီးကိုချင်းကပ်လာတဲ့ UN နိုင်ငံလုံး Shahed 129 Monument Drone ရင်ကိုဒေသဆန်တဲ့ချင်း12နာရီခွဲလောက်မှာ American F-15E Strike Eagle Jet လေးကပစ်ချခဲ့တာဖြစ်တဲ့အကြောင်းပြောဆိုထားပါ။ဤနိုင်ငံလုံးဒရုန်းယာဉ်တစ်စင်းကိုဒီလ၈ရက်နေ့မှာတုန်းကပြစ်ချခဲ့တဲ့နေရာမှာပဲမင်းကပြစ်ချခံခဲ့ရတဲ့ဒရုန်းယာဉ်ကိုထပ်တွေ့ခဲ့တာလို့လည်းဆိုပါတယ်။စီးရီးယားနိုင်ငံတွင်းမှာ IS အစိုးရတွေကိုချေမုံမှုရည်မှန်းထားပြီးတခြားသူတွေနဲ့ထိတဲ့ရင်ဆိုင်မှုရည်ရွယ်မထားပေမဲ့အမေရိကန်နဲ့မဟာမိတ်တွေကိုကာဝယ်ရမှာတော့လက်တွတ်နေမှာမဟုတ်ဘူးလို့လည်းပင်ဒဂွန်ပြောခွင့်ရသူကဒင်းနောက်တွေကိုပြောဆိုခဲ့ပါတယ်။
ဘောလ်တစ်ပင်လယ်ပေါ်မှာပြန့်တန်းနေတဲ့အမေရိကန်စစ်လေယာဉ်အနီးမီတာအနည်းငယ်အကွာလောက်အထိကိုရုရှားစစ်တပ်ကတိုက်လေယာဉ်တစ်စင်းပြန့်တန်းလာခဲ့တဲ့အကြောင်းအမေရိကန်ဆိုရရာရှိတူက VOE ကိုပြောပါရယ်။ပြီးခဲ့တဲ့တနင်္လာနေ့တုန်းက SU-27 အမျိုးအစားရုရှားတိုက်လေယာဉ်ဟာနိုင်ငံတကာလေပိုင်နဲ့အတွင်းလှုပ်ထုံးလုံနည်းနဲ့အညီလိုက်နာခြင်းမရှိဘဲအမေရိကန်ကင်းထောက်လေယာဉ် RC-135 ကိုနှောက်ယှက်ပြန့်တန်းခဲ့တဲ့အကြောင်းအမေရိကန်ပင်ကွန်စစ်ဌာနချုပ်ကပြောပါရယ်။အရှိန်နဲ့အနီးကပ်ပြန့်တန်းလာတာကြောင့်ရောနောက်အနီးကပ်လာချိန်မှာလေယာဉ်ကိုထိန်းချုပ်ဖို့ခက်ခဲတာကြောင့်ရောအခုလှုပ်ယှက်ဟာအန္တရာယ်ရှိတဲ့လို့ရဖြစ်တယ်လို့ကာဝေးဌာနပြောခွင့်ရအမျိုးသမီးဒုတိယဗိုလ်မှူးကြီးမစ်ရှဲလ်ဘယ်ဒန်ဇာက VOA ကိုပြောပါရယ်နှစ်ဖက်စလုံးကလေယာဉ်ပေါ်မှာလိုက်ပါလာသူတွေအတွက်ဆူဆူဝါထိကြိုက်ဒဏ်ရာရစေနိုင်တဲ့လောက်ရမျိုးလို့သူကပြောပါရယ်အမေရိကန်ကင်းထောက်လေယာဉ်အနေနဲ့ရုရှားတိုက်လေယာဉ်တွေကိုရန်စတဲ့အပြုအမူမျိုးတစ်ခါမှလုပ်ခဲ့တာမရှိဘူးလို့လည်းပင်ဒဂွန်အရာရှိတွေကပြောပါရယ်ရုရှားစစ်လေယာဉ်တွေအနေနဲ့နိုင်ငံတကာလေပိုင်နဲ့အတွင်းပြန့်တန်းခွင့်ရှိပေမဲ့လည်းဘေးကင်းလုံခြုံပြီးတော့မတော်တဆမှုတွေမဖြစ်အောင်တော့နိုင်ငံတကာစံနှုန်းတွေကိုလေးစားလိုက်နိုင်ရမှာဖြစ်တယ်လို့ဒုတိယဗိုလ်မှူးကြီးဘယ်ဒန်ဇာကပြောပါရယ်နိုင်ငံတကာလေပိုင်နဲ့အတွင်းမှာလေကြောင်းစစ်ဆင်ရေးတွေလုပ်တဲ့အခါမှာအနီးကပ်ထိတ်တိုက်တွေ့ဆုံတာမျိုးတွေကျင်းပလေးရှိပါတယ်ဒါပေမဲ့အမေရိကန်စစ်လေယာဉ်တွေအနေနဲ့အဲ့ဒီလိုအခြေအနေမျိုးတွေမှာဘေးကင်းလုံခြုံအောင်ထိန်းချုပ်ပြန့်တန်းလေးရှိတဲ့အကြောင်းအမေရိကန်အရာရှိတွေကပြောပါရယ်ရှင်
View American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
View American တန်မြန်မာဘာသာအစီအစဉ်ရဲ့ဗုဒ္ဓနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဘယ်ဂျီယံနိုင်ငံဘရက်ဆယ်မြို့ကဘူရာယုံမှာမနေ့တုန်းကဟန်တားနိုင်ငံရဲ့အကြမ်းဖက်တိုက်ခိုက်မှုကြိုးစားမှုအတွင်းအသေးဖက်စီမိသူဟာအသက်36နှစ်အရွယ်မော်ရိုကိုနိုင်ငံသားဖြစ်ပြီးအရင်တုန်းကအကြမ်းဖက်ဝါဒနဲ့ဆက်နွယ်မှုနောက်ကျောင်းရာဇဝင်မရှိသူဖြစ်တဲ့အကြောင်းအာနာဝနီကပြောဆိုလိုက်ပါတယ်။အဆိုပါရှင်နေယုံပြောခွင့်ရသူအရစ်ဗန်ဒါစစ်ကတော့တိုက်ခိုက်မှုကြံစီသူရဲ့အမည်ကိုအတူကောက်ဟိုစီဖြစ်နေရင်းညွန့်သုံးဆွဲပြီးစုံစမ်းစစ်ဆေးသူတွေကညာတုန်းကသူ့အိမ်မှာတွားရောက်ရှာဖွေခဲ့ကြောင်းလဲဒီကနေ့ပဲတင်းနှောက်တွေကိုပြောဆိုခဲ့ပါတယ်ဘရက်ဆယ်ဘူရာကြီးကမနေ့ကဖြစ်ပြမှာတက်ခတ်ဖို့ကြိုးစားသူဟာခီးစွယ်တွေစုနေတဲ့နေရာနီးအော်ဟစ်ပြီးလက်ဆွဲအိတ်ထဲမှာပါလာတဲ့ဘုံကိုဖောက်ခွဲဖို့ကြိုးပမ်းခဲ့တာဖြစ်ကြောင်းအာနာမင်းတွေကပြောဆိုခဲ့ကြတာပါဒီနောက်မှာတော့ဘူရာယုံပလက်ဖောင်းဘက်ကိုထွက်ပြေးသွားပြီးဘူရာယုံမှရဲ့နောက်ကိုလိုက်နေတဲ့အချိန်မှာပဲအရိုက်တန်တွေဂက်စတန်ဝေးဘူးတွေနဲ့လူတွေကိုထိခိုက်အောင်ရည်ရွယ်ထားတဲ့လက်ကန်အိတ်ထဲကဘုံကပြင်းပြင်းထန်ထန်ပောက်ကွဲခဲ့တာလို့တာဝန်ရှိသူတွေကပြောခဲ့ပါတယ်။ဒီနောက်မှာတော့စစ်သားတယောက်ကတနက်နေ့အချက်ပေါင်းများစွာပြစ်ခတ်ခဲ့တဲ့အတွက်နေရာမှာတင်ပွဲချင်းပြီးတည်ဆုံသွားခဲ့တာပါ။တက်ခတ်သူရဲ့ကိုယ်ပေါ်မှာတော့အသေးခံဘုံးတွေပတ်ထားတာမျိုးမရှိဘူးလို့လည်းအစိုးရရှေ့နေရုံကပြောခွင့်ရသူကဆိုပါတယ်။ခီးသွားတွေတိတ်မများတဲ့အချိန်ဒေသစံတော်ရဲ့ည9နာရီမတိုင်ခင်ဖြစ်ပွားခဲ့တဲ့တက်ခတ်မှုတွင်ထိခိုက်ဒဏ်ရာရသူတွေမရှိပါဘူး။အင်တာနက်လူမှုကွန်ရက်တွေမှာပြန့်နှံ့ခဲ့တဲ့ဓာတ်ပုံတွေထဲမှာတော့ဘူရာယုံအတွင်းအသေးစားမိလာမှုတစ်ခုဖြစ်နေတာကိုတွေ့ခဲ့ကြရပါတယ်။ကင်းဖြစ်ခဲ့တဲ့ဘူရာယုံအပြင်ဘရက်ဆယ်ရင်မြင်းနဲ့ခီးသွားတွေအတော်လာများတဲ့အနီးအနားကဘရင်နန်းတော်တွေမှာပါဘေးလွရာပြောင်းရွှေ့မှုတွေလုပ်ခဲ့ကြပါတယ်2015ခုနှစ်နိုဝင်ဘာလတုန်းကဘရက်ဆယ်ခြေဆက်အစ္စလန်ဆွေးနွေးဝါရီတွေကပြည်ထောင်ငံပဲရစ်မြို့မှာလူပေါင်း130လောက်တိစုံခဲ့ရတဲ့တိုက်ခိုက်မှုတွေကိုကျူးလွန်ခဲ့တဲ့အချိန်ကစလို့ဘယ်ဂျီယံမှာလုံခြုံရေးအတွက်သူတို့ဒီသားဆောင်ကျနေတာလည်းဖြစ်ပါတယ
်ဖိလစ်ပိုင်နိုင်ငံတောင်ပိုင်းကကြီးရွာတစ်ခုကိုမွတ်စလင်တပုံတွေကဝင်စီးပြီးတော့နေရာယူထားတာမှာဖိလစ်ပိုင်တပ်ဖွဲ့တွေနဲ့ဒီကနေ့အစောပိုင်းကအပြန်အလှန်တိုက်ခိုက်မှုတွေဖြစ်ပါတယ်စစ်သွေးကြွားတွေတင်းယူထားတဲ့မာရာဝီမြို့မှာဒီဖိလစ်ပိုင်စစ်တပ်ကစစ်စင်ရေးလုပ်နေတာကိုအနောက်ရှက်ဖြစ်အောင်အခုလိုလှုပ်ဆောင်မှုရတယ်လို့ဆွေရတာဝန်ရှိသူတွေကပြောပါတယ်တပုံတွေဟာဒီကနေ့မနက်ပိုင်းကတက်ခေါက်ပြန်ပြေးရချိန်မှာတော့အရတား9ယောက်ကိုသူတို့အတွက်အကာအကွယ်လုပ်ပြီးတော့ခေါ်ဆောင်သွားတဲ့အကြောင်းဖိလစ်ပိုင်စစ်ဘက်ကပြောပါတယ် ဘန်ကဆာမိုရိုအစ္စလာမစ်လွတ်မြောက်ရေးလက်နက်ကိုင်အဖွဲ့ကတနက်သမားတွေဟာမြောက်ပိုင်းကိုဒါဘာရူခရိုင်ကမလာဂါကစ်ချေရွာကိုမနက်အာရုံတက်ချိန်မှာဝင်စီးပြီးတော့အစိုးရတပ်ဖွဲ့တွေနဲ့အပြန်အလှန်ပစ်ခတ်ခဲ့ကြတဲ့အကြောင်းမူကင်းရဲ့အရာရှိချုပ်ရီယယ်လမ်မမွန်ကအပီသတင်းဌာနကိုတယ်လီဖုန်းကနေတဆင့်ပြောပါရယ်ရွာသူရွာသားတွေကတော့ဘေးလူရာကိုထွက်ပြေးခဲ့ကြတာပါတနက်သမားတွေဟာစစ်စခန်းတစ်ခုနဲ့အစိုးရလိုလားတဲ့ပြည်သူ့စစ်အဖွဲ့တွေရဲ့ကင်းလယ်စခန်းတစ်ခုကိုပိတ်မထားတိုက်ခိုက်ခဲ့တဲ့အကြောင်းစစ်ဘက်ပြောခွင့်ရဗိုလ်မှူးချုပ် Rusty Tutu ပတ်ဒီလာကပြောပါရယ်ထိခဲ့တဲ့အရာတူမရှိခဲ့တယ်လို့အခုကိစ္စကိုကင်တွယ်နေပြီဖြစ်ကြောင်းနဲ့တနက်သမားတွေနောက်ကျောင်းပြန်ပြေးခဲ့ရတဲ့အကြောင်းကိုလည်းဖက်တီလာကပြောပါရယ်ဘန်ကဆမ်မိုရိုအစ္စလာမစ်လွတ်မြောက်ရေးလက်နက်ကိုင်အဖွဲ့ဟာမာရာဝီမြို့မှာရှိနေတဲ့စစ်သွေးကြွတွေလိုပဲ IS အဖွဲ့ကိုတစ်ဆာခံသူတွေဖြစ်ပါရယ်ရှင်
ဆော်ရီဗီဆမ်အသက်32နှစ်အရွယ်တားပစ်သူမိုဟာမက်ဘင်ဆမ်မင်ကိုသူ့ရဲ့အရာစက္ကန့်ပဲအရှေ့ဆန်မင်းသားရဒူပေးလိုက်ပါတယ်ဒီချိန်ထဲမှာပဲကာဝဲဝင်ကြီးဖြစ်နေရောတိုင်းပြည်ရဲ့စီဝိုင်းပြည်ပြောင်းလဲဖို့ကြိုးပမ်းမှုတွေမှာကြီးကြပ်ဖို့အတွက်လဲတာဝန်ပေးလိုက်တာပါဆော်ရီအစိုးရရဲ့အဘော SPA သတင်းဌာနကဒီကနေ့ထုတ်ပြန်လိုက်တဲ့အမန့်ဒီဂရီမှာအခန့်အကြောင်းကြေညာခဲ့တာလည်းဖြစ်ပါတယ်အရင်အရှေ့ဆန်မင်းသားလည်းဖြစ်ဘင်ဆမ်မန်ရဲ့တူတော်သူလည်းဖြစ်တဲ့မိုဟာမက်ဘင်နယက်ဖ်ကိုတော့ပြည်ရေးဝန်ကြီးယာရူပါဝင်သူ့ယာရူတာဝန်တွေကနေအနာပေးလိုက်တာပါဒါကြောင့်လဲဒုတိယအရှေ့ဆန်မင်းသားဖြစ်တဲ့မိုဟာမက်ဘင်ဆမ်မန်ဟာအခုဆိုရင်ဆော်ရီနိုင်ငံရဲ့ဒုတိယဝန်ကြီးချုပ်ဖြစ်လာတော့မှာပါသူဟာအီရန်နိုင်ငံကျော်တော့နောက်ခံပေးထားတဲ့ဟူသီသဘုံတွေနဲ့တိုက်နေတဲ့စစ်ပွဲမှာယမင်အစိုးရဘက်ကနေတိုက်ပီးနေတဲ့ဆော်ရီဥဆောင်တဲ့ညွန်မောင်းဖွဲ့ရဲ့တက်ခတ်မှုတွေကိုဥဆောင်ကြီးကြပ်နေသူလည်းဖြစ်ပါတယ
်ရင်းနှီးမြှုပ်နှံသူတွေရဲ့ဖိအားပေးမှုတွေကိုချုပ်နေရတဲ့ဥပါအငှားရှင်ဝန်ဆောင်မှုကုမ္ပဏီပူးတွဲတည်ထောင်သူ Travis Kalanick ဟာကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ်ဖြစ်ကနေနှုတ်ထွက်လိုက်ပါတယ်ဥပါအနေနဲ့ဒေသဆိုင်ရာအစိုးရစီမံစည်းကမ်းကြက်မှတ်သူတွေကိုမမမကန်အချက်လက်တွေပေးခဲ့တယ်လို့ဆိုပြီးတော့စုံစမ်းစစ်ဆေးခံနေရတဲ့အချိန်မှာပဲကုမ္ပဏီရုံးခန်းတွေအတွင်းမှာလည်းလိမ်မိုင်းဆိုင်ရာအရာနှောက်ယှက်စော်ကားတာတွေရှိခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတာနဲ့ပတ်သက်ပြီးတော့ဖြေရှင်းဖို့ကြိုးစားနေရတဲ့အချိန် Mr. Kalanick နှုတ်ထွက်တာဖြစ်ပါတယ်သူ့ရဲ့အမေကွယ်လွန်သွားတဲ့အတွက်ပူဆွေးနေရလို့အလုပ်ကနေခွင့်ယူထားတယ်လို့ပြောဆိုပြီးတော့သတင်းတစ်ပတ်အကြာဒီကနေ့မှာပဲ Kalanick နှုတ်ထွက်တဲ့သတင်းထွက်လာတာပါသူကကုမ္ပဏီအတွက်အမြဲတမ်းဦးစားပေးအလုပ်လုပ်ခဲ့သူဖြစ်တယ်လို့ဆိုပြီးတော့သူဘက်ကထောက်ခံအားပေးတဲ့အနေနဲ့ဥပါညွှန်ကြားရေးမှုဘုတ်ဖွဲ့ကတော့ကြေညာချက်ထုတ်ပြန်ထားပါတယ်ရှင
်ဗုဒ္ဓဦးနဲ့ညနေပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မက်ခင်ဖြူထွေးတို့ကြေညာပေးသွားတာပါအခုလွှင့်နေတဲ့ radio အစီအစဉ်ကို internet ဆာမျက်နှာ barmis.voanews.com ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်အခုသတင်းလှော်တွေသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်အရှိတောင်အရှာအသင်းအာဆီယံဒေတာရင်းဖိုရမ်မှာတော့ဒေတာရင်းပေါ်ပေါက်လာနိုင်တဲ့ပြည်ပခါတွေကိုကြိုတင်အသိပေးကာကွယ်နိုင်ရေးအဓိကထားဆွေးနွေးခဲ့ကြပါတယ်မြန်မာနိုင်ငံအတွင်းကလက်နက်ကိုင်ပြည်ပခါတွေနောက်ရခိုင်ဒေတာဘက်ကအကြမ်းဖက်တိုက်ခိုက်မှုတွေအပေါ်ဆွေးနွေးခဲ့ကြသလိုဒေတာရင်းနိုင်ငံတွေရဲ့ပြည်ပခါကြိုတင်အသိပေးကာကွယ်ရေးစနစ်တွေလုံနီးလုံဟန်တွေကိုလည်းဆွေးနွေးခဲ့ကြတာပါမတ်တင်ဂီထိုက်ကစူးစီးတင်ပြထားပါတယ်ရှင်
ပေါ်ပေါက်လာနိုင်တဲ့ပြိပခါတွေကိုကြိုတင်အသိပေးခြင်းတန်တမန်နည်းအရာကြိုတင်ကာကွယ်တဲ့နည်းလမ်းတွေနဲ့အတွေ့အကြုံတွေကိုအရှိတောင်အရှနိုင်ငံများအသင်းအာဆီယံဒေသဆိုင်ရာဖိုရမ်အဖွဲ့ဝင်နိုင်ငံ28နိုင်ငံကကိုယ်စားလှယ်တွေကျွမ်းကျင်ပညာရှင်တွေရန်ကုန်မြို့မှာ3ရက်ကြာဆွေးနွေးခဲ့ကြပါတယ်မြန်မာနိုင်ငံရဲ့ပြိပခါကြိုတင်အသိပေးကာကွယ်ခြင်းဆိုင်ရာရန်တရာတည်ဆောက်ထားတဲ့အကြောင်းကိုလည်းဆွေးနွေးခဲ့တာပါအာဆီယံဖိုရမ်မှာဦးဆောင်ဆွေးနွေးခဲ့သူတူဖြစ်တဲ့လုံခြုံရေးဆိုင်ရာကျွမ်းကျင်သူဦးမင်းစောဦးကအခုလိုပြောပါတယ်
။ဒီ2012ထဲကနေပြီးတော့ဒေတာတွေစုပြီးတော့ဒီ Township Conflict Indexing System ကိုသူတို့တည်ဆောက်တာရှိတယ်။အဲ့ဒါကလည်းသူတို့ဒီမြို့နယ်တစ်ခုချင်းစီမှာရှိတဲ့ဒီပြိပခအခြေအနေတွေပေါ့နော် TCMS ပေါ့နော် Township Based Conflict Monitoring System ဆိုပြီးကျွန်တော်တို့တည်ဆောက်လိုက်တာရှိတယ်။ဒါကတော့ကျွန်တော်တို့ဒီမြို့နယ်တွေတစ်ခုချင်းစီမှာပြိပခအခြေအနေတွေဘယ်လိုရှိလဲပြိပခအခြေအနေတွေဘယ်လိုရှိလဲပြဿနာတွေကပိုကြီးနိုင်လားပြဿနာတွေပိုငယ်သွားနိုင်လားအဲပြဿနာတွေကဘယ်ဥတီနေလဲစသဖြင့်ပေါ့နော်ဒီလိုမျိုးကျွန်တော်သုံးသပ်လို့ရတဲ့စနစ်တစ်ခုကိုကျွန်တော်တို့လည်းအခုတည်ဆောက်တာရှိတယ်ပေါ့နော်အဲ့တော့အဲ့ဒီဟာနဲ့ပတ်သက်ပြီးတော့ကျွန်တော်ဘက်ကလည်း presentation လုပ်တော့ညီမကြီးပါလဲဒီလိုစနစ်မျိုးတွေကျွန်တော်တို့လုပ်ဖို့ကြိုးစားနေဆိုတဲ့ကိစ္စအောင်လဲ
မြန်မာနိုင်ငံတွင်းကလက်နက်ကင်ပြိပခတွေနောက်ရခိုင်ဒေသတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးလဲဖိုရမ်မှာဆွေးနွေးခဲ့ကြပါတယ်။ဥဆောင်ဆွေးနွေးသူတူဖြစ်တဲ့ဦးမင်းစောဦးကအခုလိုပြောပါတယ်
။ခုကျွန်တော်တို့မြန်မာပြည်နဲ့ပတ်သက်လို့ရှိရင်တော့ဒီအိမ်အိချင်းနိုင်ငံတွေကတော့ဒီမှာရှိတဲ့လက်နက်ကိုင်ပြည်ပခါပေါ့နော်။အခုဖြစ်နေတဲ့ဟာတွေတော့သိမှတာရှိပါတယ်။အဲနောက်တစ်ခုကဒီရခိုင်ဘက်ကဒီအခုဒီလက်နက်ကိုင်တိုက်ခိုက်မှုတွေပေါ့နော်ဒီမွတ်စလင်အုပ်စုတွေအစွန်းအုပ်စုတွေလက်နက်ကိုင်တိုက်ခိုက်မှုတွေရှိလာတဲ့အခါမှာလည်းအဲ့လိုတော့ဒီနိုင်ငံတကာလည်းအထ ထူးသဖြင့်ဒီပတ်ဝန်းကျင်နိုင်ငံတွေနဲ့ကျွန်တော်မြန်မာနိုင်ငံနဲ့အင်္ဂလိပ်ချင်းမဟုတ်ပေမဲ့ဟိုဒီဖြစ်စဉ်တွေအရဆက်ဆက်တဲ့နိုင်ငံတွေရှိလို့မဖိလစ်ပင်းတို့ဟာမျိုးမလေးရှားတို့အင်ဒိုနီးရှားတို့သူတို့တွေရတဲ့အမှုတွေစိတ်ဝင်စားမှုတွေရှိပါတယ်။အဲ့တော့ခြုံပြောရမယ့် solution တော့မြန်မာနိုင်ငံမှာဖြစ်နေတဲ့ဒီလက်နက်ကိုက်ပြည်ပခန့်နဲ့ပတ်သက်တဲ့အကိစ္စရရကူတော့ဒီအာဆီယံနိုင်ငံကြားထဲမှာတော့ဒါစိတ်ဝင်စားမှုရှိကြပါတယ
်။ Data Ring Forum ဆွေးနွေးပွဲမှာတော့အဓိကအဖြစ်လူမှုအတိုင်းဝိုင်းနောက်လူမှုဆက်ဆံရေးကွန်ရက်တွေမီဒီယာတွေကိုအခြေခံပြီး Data တွင်းမှာဖြစ်လာနိုင်ခြေရှိနေတဲ့ပြည်ပခန့်တွေကိုကြိုတင်ခန့်မှန်းအသိပေးကာကွယ်တဲ့လုံနည်းလုပ်ဟန်တွေကိုဆွေးနွေးကြတာဖြစ်ပါတယ်။ထောက်လန်းရေးအချက်လက်တွေအပေါ်အခြေခံတဲ့အကြမ်းဖက်ဝါရဇယ်တိုက်ခိုက်မှုတွေကြိုတင်ကာကွယ်ရေးနဲ့ပတ်သက်လို့လည်းအနေငယ်ဆွေးနွေးခဲ့ပါတယ်။ဒေတာရင်ပြိပခါချူတင်ကာကွယ်ဆိုင်ရာစနစ်တွေကြဲကြဲပြန့်ပြန့်မရှိသေးပေမဲ့လက်တွေ့ကျင့်သုံးနေတဲ့နိုင်ငံတွေရှိနေပြီးဒီအတွေ့အကြုံတွေကိုလည်းလုံခြုံရေးဆိုင်ရာကျွမ်းကျင်သူတွေတာဝန်ရှိသူတွေဆွေးနွေးခဲ့ကြပါတယ
်။ထိုင်းမှာဆိုလို့ရှိရင်ဒီအားလေးဝိုင်းနံပါတ်တွေသူတို့လုပ်ထားတယ်ရှိတယ်။ထိုင်းမှာဥပမာဒီDeep South Wash တို့ပါလို့ပေါ့နော်ဒီတောင်ပိုင်းနဲ့ပတ်သက်ပြီးတော့လုပ်ထားတဲ့စနစ်တွေရှိတယ်။ဖိလစ်ပင်းမှာဆိုလည်းအလားတူမျိုးပေါ့နော်အဲလိုမျိုးတွေရှိတယ်။အဓိကတော့အာလီဝန်နဲ့ပတ်သက်လို့ရှိရင်တော့ဟိုကျွန်တော်တို့အာဆီယံအတွင်းမှာကတော့ဒီလောက် advance မဖြစ်သေးဘူးပေါ့နော်အာဆီယံမှာတော့ဒီ idea ကတော့ရှိနေပြီတချို့တိုင်းပြည်တွေမှာလည်းသူ့အနေနဲ့သူတော့လုပ်နေကြတော့ရှိပါတယ
်ရန်ကုန်မြို့မှာ၃ရက်ကြာပြုလုပ်ခဲ့တဲ့အာဆီယံ forum ကိုတော့မြန်မာဥရောပသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုတို့ကပူးရဲဥက္ကဋ္ဌတွေအဖြစ်ဆောင်ရွက်နေတာပါလုံခြုံရေးဆိုင်ရာထိပါနိုင်မှုတွေကိုရှော့ချနိုင်ရေးနိုင်ငံမျိုးစုံရဲ့မတူကွဲပြားတဲ့အမြင်တွေကိုဆွေးနွေးညှိနှိုင်းဖို့အတွက်1994ခုနှစ်မှာစတင်တည်ထောင်ခဲ့တဲ့အာဆီယံဒေတာရင်းဖိုရမ် ERF မှာတော့အာဆီယံဖွဲ့ဝင်10နိုင်ငံအပြင်အမေရိကန်တရုတ်ကနေဒါဩစတြေးလျနောက်အာရှပစိဖိတ်ဒေတာရင်းနိုင်ငံတွေနဲ့အတူနိုင်ငံပေါင်း28နိုင်ငံတို့အဖွဲ့ဝင်အဖြစ်ပါဝင်နေတာဖြစ်ပါတယ်
မတင်ကြီးထိုက်စူးစီးတင်ပြခဲ့တာပါရှင်အခုခေတ်စ်ပိုလာမစီမံကိန်းဘက်ကိုအလှည့်ပေးပါရစေဒေါန်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရဟာခေတ်စ်ပိုလာမစီမံကိန်းအတွက်မြန်မာနိုင်ငံနဲ့ပတ်သက်တဲ့တရုတ်ရဲ့အဆိုပြုချက်တွေကိုသတိထားကင်တွေစဉ်းစားနေတာတွေ့ရတဲ့အကြောင်းအမေရိကန်မြန်မာဆက်ဆံရေးကြံကြံသူတို့ကပြောပါတယ်အမေရိကန်အတွက်မဟာဗျူဟာမြောက်ရေးပါတဲ့မြန်မာပါကစ္စတန်နဲ့သီရိလင်္ကာအာရှဒေသတွင်၃နိုင်ငံမှာတရုတ်ရဲ့ခေတ်စ်ပိုလာမစီမံကိန်းနဲ့ယင်းနှိမ့်နှံမှုတွေဘလို့ထိရောက်မှုတွေရှိမလဲဆိုတဲ့ခေါင်းစဉ်နဲ့ဝါရှင်တန်အခြေစိုက် USIP ခေါ American ငြိမ်းချမ်းရေး Institute မှာမနေ့ကဆွေးနွေးခဲ့ကြပါတယ်။မန်အင်ဂျင်နိုင်ကအကြောင်းစုံဆက်ပြီးတော့ပြောပြမှာပါရှင်
။ BRI ခေါ်တရုတ်နိုင်ငံကနေဥရောပနိုင်ငံတွေအထိကပတ်လန်းတည်ဆောက်မဲ့ခေတ်သစ်ပိုလန်းမကြီးစီမံကိန်းမှာမြန်မာနဲ့ပတ်သက်ပြီးတရုတ်အစိုးရကပြင်ဆင်ထားတဲ့အစီအစဉ်တွေဟာအဆိုပြုချက်အစစ်မှသာရှိနေပြီးလက်တွေ့သဘောတူညီချက်တွေတခုမှမရသေးကြောင်းမြန်မာအရေးကျွမ်းကျင်သူ USIP ရဲ့အကြီးတန်းအကြံပေး Priscilla Club ကဆွေးနွေးပွဲမှာအခုလိုပြောသွားပါတယ
် BRI in Myanmar is still largely in the proposal stage.
သူပြောပါတာကမြန်မာနိုင်ငံအတွက် BRI စီမံကိန်းဟာကြီးမားတဲ့အဆိုပြုချက်အစစ်မှသာရှိနေသေးပြီးမြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးဖို့အထောက်အကူပေးတဲ့အခြေအနေမရောက်သေးကြောင်းပြောသွားတာဖြစ်ပါတယ်။ဒါ့အပြင်ဒီတော့တွင်လေ့လာတွေ့ရှိချက်တွေအရအကျိုးဖြစ်စေတဲ့ဆိုတဲ့သက်သေအထောက်အထားတွေမတွေ့ရသေးတဲ့အတွက် BRI စီမံကိန်းတွေနဲ့ပတ်သက်နေတဲ့တရုတ်ရဲ့ယင်းနှိမ့်နှံမှုစီမံကိန်းကြီးတွေကိုလည်းလက်ရှိမြန်မာအစိုးရကစဉ်စားသုံးသပ်နေကြောင်းသူကဆိုပါတယ်။အခုလိုလေ့လာသုံးသပ်နေပေမဲ့လို့လေဒေါ်လာဘီလီယံနဲ့ချီပြီးအဓိကအားဖြင့်တရုတ်အစိုးရပိုင်ဗန်နွေစီကနေငွေချေးရယူရမှာဖြစ်ပြီးအဆုံးမှာမြန်မာနိုင်ငံကပေးဆက်ရမယ့်အကျွေးတွေတင်မှာဖြစ်တဲ့အတွက်ကြောင့် BRI ကိစ္စဟာပေါ့ပေါ့တန်တန်စဉ်စားရမယ့်ကိစ္စမဟုတ်ကြောင်းသူကပြောသွားပါတယ်။ဒါ့အပြင်ပဋိပက္ခတွေဖြစ်နေတဲ့ကချင်နဲ့ရှမ်းပြည်မြောက်ပိုင်းအပါအဝင်ရခိုင်ပြည်နယ်တွေမှာတရုတ်ရဲ့ယင်းဒီမြုပ်နှံတဲ့စီမံကိန်းတွေကြောင့်အခြေအနေတွေဟာပိုပြီးဆိုးလာမလားကောင်းလာမလားဆိုတာလဲထည့်သွင်းစဉ်းစားဖို့ရှိနေကြောင်း Priscilla Club ကပြောပါတယ်။တရုတ်အစိုးရဟာမြန်မာနိုင်ငံမှာ1990နှစ်တွေတဝိုက်ကစပြီးသူတို့ရဲ့ခေတ်သစ်ပိုလန်မှစီမံကိန်းအကျိုးအဖြစ်ယူနန်ပြည်နယ်ကနေတဆင့်စွမ်းအင်နဲ့ယင်းဒီမြုပ်နှံမှုတွေကိုမြန်မာနိုင်ငံမှာစတင်ပြီးစမ်းသပ်လုပ်ကိုင်ခဲ့ကြောင်း Priscilla Club ကဆိုပါတယ်။ဒါပြင်အရင်ဦးသိန်းစိန်အစိုးရလက်ထက်သူတို့တပ်တန်းမကုန်ခင်နောက်ဆုံးလတွေအတွင်းတရုတ်ယင်းနှိမ့်မြုပ်နှံမှုတွေနဲ့ပတ်သက်လို့သဘောတူညီချက်အတော်များများကိုချုပ်ဆိုခဲ့ပေမဲ့လက်ရှိ NLD အစိုးရကတော့ဒါရီအားလုံးကိုရပ်ဆိုင်းထားတာတွေ့ရတယ်လို့သူကအခုလိုပြောပါတယ်
During the final months of the Thein Sein government in late 2015 and early 2016, a substantial number of new agreements were signed. 2015
ခုနှစ်အစပိုင်းဦးသိန်းစိန်အစိုးရရဲ့နောက်ဆုံးသက်တမ်းကာလတွေအတွင်းမှာချုပ်ဆိုခဲ့တဲ့တော်တော်ကြီးကြီးမားမားရှိတဲ့သဘောတူညီမှုအစ်စ်တွေကိုရင်းနှီးမြှုပ်နှံမှုစီမံကိန်းတွေအတွက်တရုတ်စီးပွားရေးလုပ်ငန်းတွေနဲ့လက်မှတ်ရေးထိုးခဲ့တာတွေရှိခဲ့တဲ့အကြောင်းဒါပေမဲ့ဒီလက်မှတ်ရေးထိုးသဘောတူညီချက်တွေကိုစီးပွားရေးအရာနိုင်ငံအတွက်အကျိုးရှိမရှိကိုပြန်လည်သုံးသပ်ဖို့ NLD အစိုးရကဆိုင်းငံ့ထားတယ်လို့ပြောသွားတာဖြစ်ပါတယ်။ထူးခြားတာကဒီရက်ဆိုင်ခံထားရတဲ့ 3.6 ဘီလီယံကုန်ကျခဲ့တဲ့မြစ်ဆုံစီမံကိန်းကိုတရုတ်ကစိတ်ဝင်စားတော့ပဲသူတို့အတွက်မဟာဗျူဟာမြောက်ရေးပါတဲ့ကြောက်ဖြူရေနဲ့စီမံကိန်းနဲ့ရှမ်းပြည်နယ်မှာရှိတဲ့တန်လွင်မြစ်မှာတိစောက်နေတဲ့ရေကာတာစီမံကိန်းတွေကိုအစားထိုးဖို့တရုတ်ကပုံပြီးလူလာနေတာတွေ့ရကြောင်းပရစ်စလာကလပ်ကပြောသွားပါတယ်။ခေတ်သစ်ပိုလန်မှကြီးခေါ်တရုတ်နိုင်ငံကနေဥရောပနိုင်ငံတွေအထိနိုင်ငံပေါင်း80နိုင်ငံနီးပါးပါဝင်မဲ့ကပတ်လန်းတည်ဆောက်မဲ့စီမံကိန်းနဲ့ပတ်သက်ပြီးမေလကဘေကျင်းမြို့တော်မှာနိုင်ငံတကာညီလာခံကြီးပြုလုပ်ခဲ့တာပါဒီစီမံကိန်းကြောင့်မြန်မာပါကစ္စတန်နဲ့သီရိလင်္ကာနိုင်ငံတွေမှာစိတ်ကန်းတဲ့လေရင်ကွင်းတွေတည်ဆောက်ရေးစွမ်းအင်နဲ့ရေကာတာတွေအပြင်အခြေခံအဆောက်အုံတွေတိုးတက်လာဖို့နဲ့အခြားတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေရောက်ရှိလာဖို့အလားအလာရှိနေကြောင်းတရုတ်အစိုးရကကတိပေးစကားပြောကြားခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးအလားအလာတွေကို USIP ခေါ် American ညီညာရေး Institute မှာကျွမ်းကျင်သူတွေကမနေ့ကဆွေးနွေးခဲ့ကြတာဖြစ်ပါတယ်ရှင
်။မအင်ဂျင်နိုင်ပြောပြသွားတာပါရှင်။မြန်မာပြည်ဆိုင်ရာသတင်းလွှာတွေသတင်းစာမားတွေဒီမှာပဲရန်နာပြီးနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုလည်းပြောပြပေးပါဦးမယ်ရှင်။မြောက်ကိုရီးယားနိုင်ငံမှာတစ်နှစ်ခွဲနီးပါးထိမ့်သိမ်းခံခဲ့ရတဲ့အမေရိကန်ကောလိပ်ကျောင်းသားအော်တိုဝမ်ဘီယာဟာသူ့နေအိမ်ရှိရာစစ်စစ်နတီမြို့မှာကွယ်လွန်သွားပြီဖြစ်ကြောင်းသူ့ရဲ့မိသားစုကတင်းနှင်းလာနေမှာပြောပါတယ်။အသက်22နှစ်အရွယ်ဝမ်ဘီယာဟာမြောက်ကိုရီးယားရဲ့ဝါရဖြန့်ဆိုင်းဘုတ်တစ်ခုကိုခိုးယူဖို့ကြံစီမိတဲ့အကြောင်းမျက်ရည်လက်ရွဲနဲ့ဝန်ခံခဲ့ပါတယ်။2016စောင်းရာသီမှာပဲဝမ်ဘီယာဖမ်းဆီးခံရတဲ့သတင်းတွေကြဲကြဲပြန့်ပြန့်ထွက်ပေါ်လာတော့သူ့လိုပဲမြောက်ကိုရီးယားမှာထိမ့်သိမ်းခံခဲ့ရဘူးသူတယောက်ကသတင်းတွေကိုအနီးကပ်စောင့်ကြည့်ခဲ့ပါတယ်။ဒါပေမဲ့နောက်ဆုံးရလဒ်ကတော့မတူကြတဲ့အကြောင်း VOA သတင်းတောက် King Farabok ရဲ့သတင်းပေးပို့ချက်ကိုမက်ခင်ဖြူတွေကပြောပြပေးပါမယ်ရှင်။
အော်တိုဝမ်ဘီယာလိုပဲအိုဟိုပြည်နယ်သားဖြစ်သူလို့မြောက်ကိုရီးယားနိုင်ငံမှာအကျဉ်းချခဲ့တဲ့သူလည်းဖြစ်တဲ့ Jeffrey Fong ကအခုလိုပြောပါတယ
် That was surprised that there was something
getting caught in the system. တခြားလူတယောက်ရှိနေတာကိုသိရတော့ကျွန်တော်အံ့ဩတုန်လှုပ်မိပါတယ
်။သူပြောသွားတယ်စနစ်ဆိုတာကမြောက်ကိုရီးယားနိုင်ငံပါ။ကွန်မြူနီမြောက်ကိုရီးယားအစိုးရပိတ်ပစ်ထားတဲ့ခီးသွွားအစီအစဉ်မှာ2016ခုနှစ်တုန်းကဝမ်ဘီယာလိုက်ပါခဲ့သလိုပဲ2014ခုနှစ်မှာ Fong လည်းလိုက်ပါခဲ့တာပါ။ကွယ်လွန်သွားပြီဖြစ်တဲ့အော်တိုဝမ်ဘီယာရဲ့အဖေကအခုလိုပြောပါတယ
် One out of China
who advertised you know ngama ဖွင့်ထားတဲ့ခီးသွွားလုပ်ငန်းကတစင်သူ့နိုင်ငံနဲ့ American နဲ့တွဲရောက်လေပတ်ဖို့ဆွဲဆောင်ပါတယ်သူခီးသွွားဝင်ဆောင်မှုကနေ American နိုင်ငံသားတယောက်မှအဖမ်းခံရတာမရှိသလိုဒီနေရာတွေကတွားလာဖို့လုံခြုံစိတ်ချရတဲ့နေရာဖြစ်တယ်ဆိုပြီး internet မှာအထင်ကြီးလောက်အောင်ကြင်ညာပါတယ
် American တွေကိုမြောက်ကိုရီးယားနိုင်ငံကဖမ်းဆီးထိန်းသိမ်းတဲ့တမိုင်းဖြစ်ရရှိထားပေမဲ့လည်း Fong ကတော့စိုးရိမ်တဲ့ပုံမရှိပါဘူ
း But I like visiting
the ရောက်ပေါက်နေတဲ့နေရာတွေကိုလေပတ်ရတာကျွန်တော်သဘောကျပါတယ်
ဖောက်ပြောတဲ့လူရောက်ပေါက်နေတဲ့နေရာဆိုတာကချုံချင်းစိတ်ကမ်းမျိုးပါမြောက်ကိုရီးယားအစိုးရသဘောမကျတဲ့ကိစ္စဖြစ်မှန်းသိပေမဲ့လည်းအဲ့ဒီမျိုးရဲ့ night club တစ်ခုကအိမ်သာထဲမှာကိုရီးယားအင်္ဂလိပ်သမားချမ်းစာအုပ်ကိုသူထားရစ်ခဲ့ပါတယ်ဖောက်ကသူ့ရဲ့အရွယ်ချက်ကိုအခုလိုပြောပါတယ
် Jesus says to take the gospel and talk about
သမားချမ်းစာအုပ်ကိုကမ္ဘာနေရာစုံကိုယူသွားပေးရမယ်လို့ခရစ်တော်ကပြောပါတယ်ကျွန်တော်ကလည်းကိုတာဝန်ကျေဖို့ကမ္ဘာနေရာစုံကိုချမ်းစာအုပ်ယူသွားခဲ့တာပါ
ဝမ်ဘီယာလိုပဲပြပထွက်ခွာကန်ဒီလေရင်ကွင်းမှာသူ့ကိုအာနာပိုင်တွေကလာရောက်ခေါ်ဆောင်သွားပြီးတော့အရင်ဆုံးဟိုတယ်တစ်ခုမှာထိမ့်သိမ်းချပါတယ်။နောက်တော့မြောက်ကိုရီးယားရဲ့အဲဆောင်မှာတည်တံ့ချခဲ့တာပါ။တမာကျန်းစာအုပ်အကြောင်းအာနာပိုင်တွေကစစ်ဆေးမေးမြန်းစင်မှာတော့နှိပ်စက်ခံရတာမျိုးမရှိခဲ့ပါဘူ
း။ It was mentally and emotionally straining.
အဲ့မှာသိပြီးတော့စိတ်လှုပ်ရှားပင်ပန်းခဲ့ရတယ်ဗျ။ရုပ်ပိုင်းအရာနှိပ်စက်ညှိမ့်တာကတော့လုံးဝမလုပ်ကြပါဘူး။
ဖန်စီထိတ်ထိတ်ခံထားရစဉ်အတွင်းသတင်းဌာနတွေကိုအကန့်အသတ်နဲ့တွေးဆရတာဟာဇက်တိုက်ထားသလိုပဲလို့ဖောင်းကပြောပါတယ်
။တင်းတင်းကြပ်ကြပ်ထိန်းချုပ်ထားတာပါကျွန်တော်ကလည်းတင်ထားတယ်။ဘာပြောရမလဲဆိုတာကိုလည်းညွှန်ကြားထားပါတယ
်။ဆွေရင်ဆိုရကကုညီညိနိုင်ပေးခဲ့တာကြောင့်6လအကြာဒီ2014ခုနှစ်အောက်တိုဘာလမှာတော့ဖောင်းပြန်လည်လွတ်မြောက်လာပါတယ်။ဒီဖြစ်ရကြောင့်သူ့ရဲ့မိသားစုတွေပိုးပြီးတော့ရင်းရင်းနှီးနှီးဖြစ်လာတယ်လို့ဆိုပါတယ်
။ People have asked me if I snap my fingers and go back to the race that whole
အလုံးကိုဖျက်ပြစ်လို့ရမယ်ဆိုရင်လုံမလားလို့မိတ်ဆွေတွေကမေးကြပါတယ်ဒီအချိန်ဒီမှာကျွန်တော်ကတော့မလုပ်ဘူးလို့ပဲပြောမှာပ
ါဒါပေမဲ့လေမြောက်ကိုရီးယားနိုင်ငံမှာထိမ့်သိမ်းခံရစဉ်အုံနောက်ပြက်စီပြီးတော့အိုတိုဝမ်ဘီယာတိတ်ဆုံးခဲ့ရပြီးတဲ့နောက်မှာတော့အဲ့ဒီကိုခီးထွက်ဖို့အမေရိကန်တွေနှစ်ခါပြန်ပြီးတော့စဉ်းစားသင့်တယ်လို့ဖောက်ကပြောပါတယ်
Not in today's current political climate I
ဒီကနေ့လက်ရှိနိုင်ငံရေးခင်းကျင်းမာတယ်မဟုတ်ပါဘူးအခြေအနေတွေကတက်လိုက်ကျလိုက်ဖြစ်နေတာပါအခုချိန်မှာဘယ်သူမှအဲ့ဒီကိုခရီးသွားဖို့အကြံမပေးပါဘူ
းဝမ်ဘီယာမိသားစုနဲ့ကီလိုမီတာ80အကွာလောက်မှာဖောင်းနေထိုင်ပါတယ်သူတို့နှစ်ဦးလူချင်းမတွေ့ကြဘူးပေမဲ့လို့ဝမ်ဘီယာရဲ့မိသားစုဝင်တွေအတွက်ဖောင်းဆက်ပြီးတော့ဆူတောင်းမြေတာပို့တာပေးနေပါတယ်အခုချိန်မှာတော့အမေရိကန်နိုင်ငံသား၃ဦးဟာလည်းမြောက်ကိုရီးယားနိုင်ငံမှာဆက်ပြီးတော့ဖမ်းဆီးထိန်းသိမ်းခံထားရဆဲဖြစ်ပါတယ်ရှင်
။မခင်ဖြူထွေးပြောပြခဲ့တာပါရှင်။သတင်းရှင်တွေအခုနားဆင်နေရတာကတော့အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA ရဲ့ဗုဒ္ဓဟူးနေ့ညနေခင်းအစီအစဉ်တွေဖြစ်ပါတယ်။အခုစနေနေ့ညတိုက်ရိုက်လေလံကိုဖိတ်ခေါ်ပြရစီရှင်။
ရရှိမှခင်ဗျာမြို့ပြပေါ်ကကျူးကျော်အင်ယာတွေအရေးကိစ္စဟာလက်ရှိတိုင်းအစိုးရတွေအတွက်ကင်တွယ်ရခက်ခဲသိမ်မွေ့တဲ့ပြဿနာတရဖြစ်လာပါတယ်ကျူးကျော်အင်ယာတွေအတင်းဖြတ်သိမ်းခြင်းအပြင်ပြဿနာတွေပြည်လဲသွားပွဲရှိပါသလားဒါမှမဟုတ်ကျူးပြဿနာကိုဘလို့ကင်တွယ်သင့်ပါသလဲလာမယ့်စနေညတရားလေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေမိမိတို့တယ်လီဖုန်းနံပါတ်တွေကို VOA ထံကြိုတင်ပေးပို့ထားကြမယ်ဆိုရင်တရားလေးလိုင်းအစီအစဉ်ထုတ်လွှင့်ချိန်မှာပြန်လည်ခေါ်ယူပေးပါမယ်ဒါမှမဟုတ်မိမိတို့အမြင်မိမိတို့မေးမြန်းလိုတာတွေကိုစာနဲ့ဖြစ်စေအတန်ဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့လည်းရနိုင်ပါတယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာလည်းမှတ်ချက်မေးခွန်းရေးပို့ထားလို့ရပါတယ် VOA မြန်မာပိုင်းရဲ့ email လိပ်စာက burmese@voanews.com ဖြစ်ပြီးတယ်လီဖုန်းနံပါတ်ကတော့1-239-382-5554ဖြစ်ပါတယ်ပါဝင်ဆွေးနွေးမေးမြန်းကြမဲ့သောတာရှင်တွေကိုကြိုဆိုပါရခင်ဗျာ
နေညတရက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုလွှင့်နေတဲ့ Radio Diet ထုတ်လွှင့်အစီအစဉ်ကိုအင်တာနက်ဆာမျက်နှာကနေပြီးတော့လည်းတစ်ချိန်နဲ့ website လိပ်စာ barmis.voanews.com ကနေနားဆင်နိုင်ပါတယ်။ Radio အစီအစဉ်ပြီးပြီးချင်း Asia 77ကတရက်ထုတ်လွှင့်ပေးမဲ့ VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်ရှင်။အခုညနေခင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးပါဦးမယ်ရှင်။
မက်ကန်အလုတ်တော်ကိုစနေရအတွက်တောင်ပိုင်းဂျော်ဂျီယာပြည်နယ်မှာအင်္ဂါနေ့ကဂျာပြတ်ရွေးကောက်ပွဲကျင်းပရမှာ Republican Party ကကာရင်ဟန်တဲ့အနေရသွားပါတယ် Republican တွေအများစုထိန်းချုပ်ထားတဲ့အလုတ်တော်နေရာအတွက်အကျိအနဲ့ရှင်ပြန်ခဲ့တဲ့ရွေးကောက်ပွဲမှာ Democrat ကိုစဲ John Ossoff အရင်နေနေတာပါချိန်ထဲမှာပဲမနေ့တုန်းကတောင်ကယ်ရိုလိုင်းပြည်နယ်မှာကျင်းပခဲ့တဲ့ဂျာပြတ်ရွေးကောက်ပွဲမှာလည်း Republican ကိုစဲ Ralph Norman အနေရရှိသွားပါတယ်ပြစ်ချက်ပြမကြီး LSP ဟာဝန်ကြီးချုပ် Theresa May အစိုးရရဲ့ဥပဒေပြည်ရည်မှန်းချက်တွေပါဝင်တဲ့မင်းကွန်းတရက်နဲ့ဒီကနေ့မှာပဲပါလီမန်ကိုအစဉ်လာတိုင်းဖွင့်လှစ်ပေးလိုက်ပါတယ်ဗြိတိန်အစိုးရရဲ့အစီအစဉ်တွေထဲမှာတော့ပြီးခဲ့တဲ့နှစ်ထဲလူမှုဆန္ဒခံယူဝတ်တရက်နဲ့ဆုံးဖြတ်ခဲ့ပြီးအခုကဥရောပသမဂ EU တာဝန်ရှိသူတွေနဲ့ဆက်ဆက်ညှိနှိုင်းနေတဲ့ EU ဖော်ဝင်ဖြစ်ကနေဗြိတိန်နိုင်ငံနှုတ်ထွက်ရေးကိစ္စရပ်တွေလည်းပါဝင်ပါတယ်ဘော်တစ်ပင်လယ်ပေါ်မှာပြန့်တက်နေတဲ့အမေရိကန်စစ်လေယာဉ်နီမီတာနည်းငယ်ကွာလောက်ဒီရုရှားစစ်တပ်ကတိုက်လေရင်ဒီစီပြန်တက်လာတဲ့အကြောင်းအမေရိကန်အစိုးရရရှိသူက VOA ကိုပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့တင်းလာနေတုန်းက SU-27 အမျိုးအစားရုရှားတိုက်လေရင်ဟာနိုင်ငံတကာလေပိုင်နဲ့အတွင်းလက်ထုံးလုံနည်းနဲ့အညီလိုက်နာခြင်းမရှိဘဲအမေရိကန်ကင်းထောက်လေရင် RC-135 ကိုနှောက်ယှက်ပြန်တက်ခဲ့တဲ့အကြောင်းအမေရိကန်ပင်တယ်ကွန်စစ်ဌာနချုပ်ကပြောဆိုခဲ့တာပါ။စီးရီးယားနိုင်ငံထဲမှာအမေရိကန်ဂျက်တိုက်လေရင်ဒီစင်းကအင်္ဂါနေ့အစောပိုင်းမှာပစ်ချခဲ့တဲ့အီရန်နိုင်ငံလို့မောင်းနှံမဲ့ drone ရင်ဒီစင်းဟာအီရန်နိုင်ငံရဲ့တော်လှန်ရေးပြည်ဆောင်တပ်ကအသုံးပြုတဲ့ယင်းဒီစင်းဟုတ်မဟုတ်အတည်ပြုနိုင်မှုနီးစပ်နေပြီလို့အမေရိကန်ဆိုတာတာဝန်ရှိသူတွေကပြောပါတယ်။ပစ်ချခဲ့တဲ့ drone ရင်ကိုစီးရီးယားမှာရှိတဲ့အီရန်တော်လှန်ရေးပြည်ဆောင်တပ်ရဲ့မြေပြင်ထိ ंछ ုပ်ရေးစခန်းကထိ ंछ ုပ်မောင်းနှင်တာဖြစ်တယ်လို့လည်းပြောဆိုခဲ့ကြတာပါ
။ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကြေညာပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကမတ်သိန်ကီထိုက်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ TN1 ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်ဆာမျက်နှာ barmis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။နောက်နှစ်နာရီကြာ9:00မှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာပြန်ပြီးတော့ဆုံကြရအောင်ပါရှင်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.